မြန်မာနိုင်ငံနဲ့တချို့ဒေသတွေမှာမိုးပြင်းထန်စွာပြီးရေကြီးနေကြတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားတယ်လို့မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာလည်းမုတ်တုံမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှာလူ140ကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတော်မှာကေရလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမဲ့တတိပေးချက်ထုတ်ထားပါတယ်။ပြည်နယ်စဉ်ကမိုးကြီးတဲ့အချိန်အပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်24နာရီကနေ48နာရီအတွင်းအပြင်းထန်မိုးရွာနိုင်ခြေရှိတယ်လို့တာဝန်ရှိသူတွေကဒီနေ့တတိပေးချက်ထုတ်ထားတာပါ။ကေရလာ၊ကာနာတာကာ၊မဟာရာစထရာနဲ့ဂူဂျာရတ်ပြည်နယ်လေးခုတွင်တချို့ဒေသတွေမှာအပြင်းထန်မိုးရွာတာကြောင့်လူပေါင်း 1.2 သန်းကျော်ဥယျာဉ်ဆုံးထွက်ပြေးသွားကြပြီးအများစုကအစိုးရဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းတွေမှာသွားနေကြပါတယ်။ကျော်လာပြည်နယ်ဟာနှစ်တရာအတွင်းအစိုးရသူရေကြီးတဲ့တံကိုပြီးခဲ့တဲ့နှစ်ကပဲကြုံထားရပြီးတော့အဲ့ဒီအချိန်ကလူပေါင်း450တည်ဆုံးခဲ့ပါတယ်။အဲ့ဒီရေကြီးမှုကြောင့်ရထားလမ်းနဲ့ကားလမ်းတွေအပါအဝင်အများပြည်သူဆိုင်ရာအခြေခံစောက်အုံပိုင်းပျက်စီးသွားတာတွေကိုပြန်ပြီးပြုပြင်နေရသေးပါ။ဒီနေ့မိုးတုံရွာဒီမှာလည်းကျော်လာပြည်နယ်တွင်တည်ဆုံးမှုအရေအတွက်95ယောက်ထိရှိသွားပြီဖြစ်ပြီး60နီးပါးပျောက်ဆုံးနေတယ်လို့ကျူရလာရဲ့တပ်ဖွဲ့က ESP တရင်ထနာကိုဒီကနေ့ပြောပါတယ်။အင်းနီချင်းကနတာကပြည်နယ်မှာလည်းလူပေါင်း60နီးပါးတည်ဆုံးထားပြီးရေကြီးတဲ့နေရာတွေကလူပေါင်း8000နီးပါးကိုတာဝန်ရှိသူတွေကရေပေးလွှတ်ရာရှေ့ပြောင်းကယ်ထုတ်ထားရပါတယ်။